ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဂီတဖျော်ရည်ပွဲမှာတင်းလာနေတဲ့ကအသေးခံဘုံခွဲတက်ခတ်မှုနဲ့ဆက်နွယ်ပြီးနောက်ထပ်လုံသုံးကိုဖမ်းဆီးလိုက်တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်ဖောင်ရမ်မိတ်နဲ့မန်ချက်စတာတောင်ပိုင်းမှာဖမ်းဆီးမှုတွေလုပ်ခဲ့တဲ့အကြောင်းမန်ချက်စတာဒေသခံရဲတပ်ဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါဖမ်းဆီးလိုက်တဲ့လူသုံးဦးနဲ့ပတ်သက်လို့အသေးစိတ်သတင်းအချက်အလက်တွေကိုတော့မသိရသေးလို့အင်ကန်နေကဖမ်းဆီးထားသူတူကလည်းအသက်23နှစ်အရွယ်ဖြစ်ကြောင်းသာသတင်းထုတ်ပြန်ထားပြီးတက်ခတ်မှုနဲ့ပတ်သက်ဘလို့ပတ်သက်တယ်လဲဆိုတော့တော့မသိရပါဘူးဗြိတိန်ပြည်ရေးဝန်ကြီးအမ်ဘာရတ်ကတော့အသက်22နှစ်အရွယ်အသေးခံဘုံကသမားဆယ်မန်အပတီဆိုသူကိုပရိချက်ထောက်လိုင်းအဖွဲ့အစည်းတွေကတက်ခတ်မှုမတိုင်ငင်မှာကလေးကသတိပြုသိရှိထားသူတူဖြစ်တဲ့အကြောင်းဒီကနေ့ပဲပြောဆိုခဲ့တာပါတက်ခတ်မှုသူတူတွေကစီစဉ်ခဲ့ပုံမရဘူးလို့လည်း BBC သတင်းဌာနကပြောဆိုခဲ့ပါတယ်တခြားဖွဲ့စည်းတစ်ခုခုနဲ့ဆက်နွယ်မှုရှိမရှိဆိုတာကိုတော့တင်းနာနေတက်ခတ်မှုနောက်ပိုင်းကလေးကစုံစမ်းနေကြတာဖြစ်ပါတယ်ဗြိတိန်နိုင်ငံအချမ်းဖက်ဝါဒတံပြန်တက်ပြည့်ဌာနအကြီးကဲမတ်ရော်လီကတော့စုံစမ်းစစ်ဆေးမှုတွေမှာတိုးတက်မှုတွေရရှိနေပြီးတင်းလွန်စာအများပြားကိုလည်းရရှိထားတဲ့အကြောင်းအင်္ဂါနေ့နောက်ပိုင်းမှာပဲပြောဆိုထားပါတယ်ဒါမှမဟုတ်အသေးခံဘုံကွက်သူဟာတယောက်တည်းကျူးလွန်ခဲ့တာဟုတ်မဟုတ်မပြောနိုင်သေးဘူးလို့လည်းပြောဆိုခဲ့ပါတယ်နောက်တစ်ချိန်အချမ်းဖက်တက်ခတ်ခံရနိုင်တဲ့အန်ဒီယန်သတိပေးချက်ကိုအမြင့်ဆုံးအဆင့်ထိတိုးမြှင့်လိုက်ပြီးနောက်မှာပဲအချမ်းဖက်ဝါဒတံပြန်တက်ပြည့်ဌာနအကြီးကဲမတ်ချက်ပေးစကားဖတ်ပေါ်လာတာလည်းဖြစ်ပါတယ်